တနိုင်ငံလုံးမှာရှိတယ်။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂအဖွဲ့ဝင်တွေတက္ကသိုလ်ကျောင်းသားသမဂ္ဂအဖွဲ့ဝင်တွေတက်ရောက်နေတဲ့နိုင်ငံလုံးဆိုင်ရာကျောင်းသားတို့အရေးပေါ်အစည်းအဝေးကို၂ရက်ကြာကျင်းပမှာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးကို88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့ဖွဲ့စည်းကောင်းဆောင်ဦးကိုကိုကြီးမြန်မာနိုင်ငံလုံးဆိုင်ရာအလို့သမားသမဂ္ဂအဖွဲ့ဝင်တွေနိုင်ငံရေးပါတီအရက်ဖက်လူမှုအဖွဲ့အစည်းမြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးဆိုင်ရာကွန်ရက် NNE အဖွဲ့ဝင်တွေတက်ရောက်ကြပါတယ်။အစည်းအဝေးကိုတက်ရောက်လာတဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့ဖွဲ့စည်းကောင်းဆောင်ဦးကိုကိုကြီးကကျောင်းသားသမဂ္ဂတွေအနေနဲ့တနိုင်ငံလုံးနဲ့သက်ဆိုင်တဲ့နိုင်ငံရေးအပြောင်းအလဲကိုဖော်ဆောင်ဖို့လိုအပ်ကြောင်းတိုက်တွန်းပြောကြားခဲ့ပါတယ်
။အထူးသဖြင့်ကျောင်းသားတို့ရဲ့အားသာချက်ကဘာလဲဆိုတော့နှောင့်ယှဉ်မရှိတာပဲ။အဲ့ဒါဟာနိုင်ငံအပြောင်းအလဲအတွက်အရေးပါဆုံးအရင်းမြစ်ပဲ။ကျွန်တော်တို့ကခက်ချင်းပြောရင်ဟာမိသားစုတို့စားဖို့နေရေးတို့ဆိုတာလေပြောကြရင်အသက်ကြီးလာတဲ့အတ္တပိုကြီးလာတဲ့နှောင့်ယှဉ်တွေပိုကြီးလာတဲ့အရွယ်တွေနဲ့စာရင်ပို့ပြီးတော့လွတ်လပ်တော့ကျွန်တော်တို့ကတက်ကြွတယ်အဲ့ဒါကကျောင်းသားတို့အရွယ်ရဲ့အသာချက်အတွေ့အကြုံကရတယ်ဖြတ်သန်းမှုကရတယ်ကျွန်တော်တို့အမြင်တွေဘုဒ္ဓတရားတွေဆက်ဆက်ပြီးတော့ပေါင်းစည်းနိုင်ရင်ကျွန်တော်တို့ကတိတက်ဖို့အားကောင်းတဲ့ဥတီချက်ရှိတဲ့လူရှားမှုမျိုးဖြစ်မဟုတ်ရင်ဟလာအိမ်ကြီးရင်းနဲ့လမ်းလျှောက်တဲ့ပုံစံမျိုးဖြစ်သွားနိုင်တယ်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ဟလာတိကျဥတီချက်ဖြစ်တဲ့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့ဆွေးနွေးတော့မယ်ဆိုရင်ဒီအမျိုးသားပညာရေးဥပဒေရဲ့အရေးပါမှုနဲ့နိုင်ငံအတွက်တကယ်မဖြစ်မနေလိုအပ်တဲ့လိုအပ်ချက်တွေကိုကျွန်တော်တို့အလေးနဲ့ထားပြီးဆွေးနွေးကြရလိမ့်မယ်။တနိုင်ငံလုံးအပြောင်းအလဲတွေနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့စဉ်းစားဖို့လို
ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကိုကကျောင်းသားတွေအားလုံးညီညွတ်ကြဖို့တိုက်တွန်းပြောဆိုပါရစေ။
အဲ့တော့ကျွန်တော်တို့ဒီလမ်းချင်းတွင်တော့လူချင်းတွင်မှာပေါ့ဆိုတဲ့အယူအဆအတိုင်းကျွန်တော်တို့လမ်းချင်းတူအောင်လို့တနိုင်ငံတကာညှိနှိုင်းဆောင်ရွက်ပြီးတော့အခုလူချင်းနဲ့စုံပြီးတွင်ပြီဆိုတဲ့ဒီလိုနိုင်ငံလုံးဆိုင်ရာအတိုင်းအတာဆွေးနွေးတဲ့အခါမှာလည်းညီညွတ်ဖြစ်စေချင်ပါဘူး။ဒီနေ့ဒီကာလမှာကျွန်တော်တို့ညီညွတ်မှာကျွန်တော်တို့လိုလားတဲ့တောင်းဆိုချက်တွေကျွန်တော်တို့လူချင်းနဲ့ပန်းနိုင်ကိုရောက်မယ်ဆိုတော့ကျွန်တော်အဓိကထားလို့လည်းပြောချင်ပါတယ
်။ဒီဆွေးနွေးပွဲမှာအမျိုးသားပညာရေးဥပဒေကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။အမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးဆွေးနွေးပွဲကနေရရှိလာတဲ့ရလဒ်တွေအတိုင်းဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဒဝဲနီးပညာတက္ကသိုလ်ကတမကဥက္ကဋ္ဌကိုမင်းလွင်ဦးကပြောပါတယ
်ကျွန်တော်တို့ဘက်ကတော့ကျွန်တော်တို့ဖြစ်စေချင်တယ်အဲ့ဒါကြောင့်ကျွန်တော်တို့ကဒီမျိုးသားပညာရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ဘက်ကတော့ကျွန်တော်တို့ဖြစ်အောင်ကျွန်တော်တို့ကဒီယူလာပြီးတော့ဒီမှာကျွန်တော်တို့ရဲ့အတိုင်းပေးမယ်ဒီကလွှတ်ဆောက်မှုမူတည်ပြီးတော့ကျွန်တော်တို့ကပါဆယ်လုပ်มาရဲဆိုတော့ကျွန်တော်တို့ဆုတ်ပြမယ
်မွန်ပြည်နယ်မော်လမြိုင်နီးပညာတက္ကသိုလ်တက်ရောက်နေတဲ့ကိုကျော်စင်လက်ကအမျိုးသားပညာရေးဥပဒေမှာတိုင်းရင်းသားဘာသာစကားသင်ကြား권ကိုပြဋ္ဌာန်းပေးတဲ့ကြောင်းသူ့အမြင်ကိုပြောပါတယ်
။ဒီကြောင်းဘာသာစကားဝင်ကျင်းမှုအပိုင်းတိုင်းကျွန်တော်အဓိကတောင်းဆိုချင်တာဖြစ်တာကတော့ဒါတွေကိုကျွန်တော်တို့ပိတ်ပင်တားဆီးရအောင်ဆိုတာလည်းဆိုတိုင်းမှာလူမျိုးချမ်းသာကိုအတွက်အဓိကဆုံးရှုံးနေတဲ့ခုပေါ့
။အမျိုးသားပညာရေးဥပဒေကြမ်းကိုစတင်ရေးဆွဲခြင်းကစပြီးအတည်ပြုခြင်းအထိတနိုင်ငံလုံးမှာရှိတဲ့ကျောင်းသားသမဂ္ဂတွေကကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အခုကျင်းပနေတဲ့ကျောင်းသားတို့အရေးပေါ်အစည်းအဝေးကအမျိုးသားပညာရေးဥပဒေထဲမှာပြင်ဆင်ဖြည့်ဆွက်ပြဋ္ဌာန်းတင်တာတွေကိုဆွေးနွေးကြမှာဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ။